အင်တာပိုလ်ခေါ်တဲ့နိုင်ငံတကာရဲတပ်ဖွဲ့ရဲ့အဖွဲ့ခေါင်းဆောင်အဖြစ်တောင်ကိုရီးယားနိုင်ငံကကင်ဂျွန်ယန်းကိုအမေရိကန်ပြည်တော်စုကထောက်ခံတယ်လို့အမေရိကန်နိုင်ငံတိုင်းဝန်ကြီးမိုက်ပွန်ပီယိုကမြေတုံးကပဲပြောလိုက်ပါတယ်ကင်ဂျွန်ယန်းကအင်တာပိုလ်အဖွဲ့မှာယာယီဥက္ကဋ္ဌအဖြစ်တာဝန်ယူနေသူဖြစ်ပြီးဒူဘိုင်းမှာကျင်းပနေတဲ့အင်တာပိုလ်အဖွဲ့ရဲ့နှစ်ပတ်လည်ညီလာခံနောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့ပို့ဖူးနေ့မှာအဖွဲ့ဝင်နိုင်ငံတွေအနေနဲ့အင်တာပိုလ်အဖွဲ့ရဲ့ခေါင်းဆောင်တစ်ခုရွေးချယ်ကြပါလိမ့်မယ်အင်တာပိုလ်အဖွဲ့ရဲ့လက်ရှိဒူဥက္ကဋ္ဌဖြစ်သူအလက်ဇန္ဒရာပေါပရိုချော့ခါရုရှားနိုင်ငံကဖြစ်ပြီးသူ့ကိုလည်းခေါင်းဆောင်ဖြစ်ရွေးချယ်ဖို့အလားအလာရှိနေပါတယ်အမေရိကန်ထက်လွတ်တော်အမတ်၄ဦးကတော့ရုရှားကဒီအလက်ဇန္ဒရာပေါကိုချော့ကိုကန့်ကွက်ဖို့တနော့ထရမ့်ဆိုအကိုတိုက်တွန်းတောင်းဆိုထားပါတယ်ရုရှားရဲ့ကိုယ်စားလှယ်ကိုအခုလိုမျိုးကန့်ကွက်နေတာတွေကအင်တာပိုလ်ဥက္ကဋ္ဌရွေးကောက်ပွဲကိုဝင်ရောက်ဆက်ဖက်တာပဲလို့ရုရှားဘက်ကဆိုပါတယ်အင်တာပိုလ်ဖွဲ့ရဲ့ဥက္ကဋ္ဌဖြစ်သူတရုတ်နိုင်ငံကမင်ဟောင်းဝေဟာပြီးခဲ့တဲ့စက်တင်ဘာလကုန်ပိုင်းကတရုတ်နိုင်ငံကိုပြန်သွားတော့တရုတ်ဆိုရရဲ့ဖန်ဆီစစ်ဆေးမှုတွေခံရပါတယ်အဲ့ဒါကြောင့်သူ့ရဲ့နေရာမှာတောင်ကိုရီးယားနိုင်ငံကကင်ဂျွန်ယန်းကိုယာယီဥက္ကဋ္ဌဖြစ်တာဝန်ပေးထားပါတယ်